ရှေ့တောင်အရှာနိုင်ငံများပေါ်အာဆီယံအဖွဲ့ကထုတ်ပြန်မဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံရေးဆိုင်ရာအစည်းအဝေးခန်းစားမှာမြန်မာအစိုးရရဲ့စ조사အထောက်အမှုတွေကသာချီးကျူးထားပြီးတကယ့်အခြေအနေမှန်တွေကိုဖုံးကွယ်ထားတဲ့ကြောင့်အာဆီယံအဖွဲ့အနေနဲ့ဒီကိစ္စအပေါ်ချိတ်ကပ်တဲ့နည်းလမ်းကိုပြန်စဉ်းစားသင့်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်အခုဘန်ကောက်မြို့မှာကျင်းပနေတဲ့အာဆီယံထိပ်တန်းညီလာခံမှာရိုဟင်ဂျာပြဿနာဖြစ်ပေါ်ရတဲ့အခြေခံအကြောင်းရင်းတွေပေါ်အာရုံထားဆွေးနွေးသင့်တယ်လို့လည်းအဲ့ဒီအဖွဲ့ကပြောပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဒုက္ခသည်ပြန်လည်လက်ခံရေးဆိုင်ရာသဘောတူညီချက်ကို2019ခုနှစ်နိုဝင်ဘာလအတွင်းရရှိခဲ့ပါတယ်။ဒါပေမဲ့လုံခြုံရေးချမှုနဲ့လွတ်လပ်စွာသွားလာခြင်းမရှိတဲ့ကိစ္စတွေကြောင့်ပြန်လည်တားရောက်သူမဆိုသလောက်သာရှိခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့ကလည်းဒုက္ခသည်တွေပြန်သွားလောက်အောင်တင့်တော်တဲ့အခြေအနေတွေမရှိသေးဘူးလို့ထပ်တလဲလဲပြောနေပါတယ်။ VOA ကလက်ခံရရှိထားတဲ့ထုတ်ပြန်ခြင်းမရှိသေးတဲ့ဒီအစီအစဉ်မှာမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံရေးအစီအစဉ်တွေကိုချောမှုရအောင်ကြိုးစားဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီအစီအစဉ်ကိုထုတ်ပြန်ထားတဲ့လူခွင့်ရေးစောင့်တည်လေ့လာရေးဖွဲ့ဒီကြေညာချက်မှာတော့အာဆီယံအဖွဲ့အနေနဲ့ရိုဟင်ဂျာတွေထွက်ပြေးရတဲ့အကြောင်းရင်းတွေဖြစ်တဲ့တပ်ဖြတ်မှုတွေနဲ့မီးရှို့မှုတွေကိုလူလူထားကြောင်ဖော်ပြထားပါတယ်။မြန်မာနိုင်ငံအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိပါဘူး။